အောက်တိုဘာလ29ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေဟာဒီနေ့အထိဆက်လက်တင်းထန်နေသေးပါဒီမနေ့မိုးမိတ်မန်တုံနဲ့နန်ခမ်းမြို့နယ်ကစစ်ကောင်စီစခန်း၄ခုကို TNL ကသိမ်းပိုက်လိုက်ကြောင်းသတင်းထုတ်ပြန်ပါတယ်နန်ခမ်းမြို့အတွင်းမှာလည်းတိုက်ပွဲတင်းထန်နေသလိုမန်ဝင်းကျိုးရသာဘက်ကတော့စစ်ကောင်စီလေကြောင်းကပါတိုက်ခိုက်နေပါတယ်ဒီသတင်းပေးပို့ချက်ကိုကုရနိုင်ပြောပြပေးပါအောင်ခင်ဗျာ
တေတောင်းနှစ်ခုဆစ်စင်ရေးလို့အမည်ပေးထားတဲ့ညီနောင်မမိတ်သုံးဘွဲ့ရဲ့ဆစ်စင်ရေးရှေ့ရမြောက်နေမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေသလိုမမိတ်အဖွဲ့တွေကစစ်ကောင်စီတပ်စခန်းတွေကိုထပ်မံသိမ်းယူနေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကပါအပြင်းထန်တိုက်ခိုက်နေတာပါဒီနေ့တိုက်ပွဲအခြေအနေကိုတအားမျိုးသားအလို့မြောက်ရေးတပ်မတော် TNL ရဲ့ပြည်ကြားရေးတာဝန်ခံဒုဗမှုကြီးတာအိုက်ကျော်ကအခုလိုပြောပါတယ်
ဒီမနေ့မှာတော့မုံမဲမြို့နယ်ကမှရှိတဲ့ခုံခါအာတခုကျွန်တော်ထပ်မံဒီဒေစီရမီတာရှိတယ်။အနောက်မန်တုံဒီကစီစကားတခုလည်းဒီရဲစခန်းတခုပေါ့။အာဒီနေရာတော့ဒီနောက်ခံပဲရှိဒီကျူးလာပေါ့။မောင်ဝင်းကြီးပဲတရားတို့ခေါ်ကြတော့အဲ့မှာတက်စခန်းတခုပြန်ရတယ်။အာဒီနောက်ခံပဲမှာတော့မနက်စောပိုင်းကရာတက်ဝဲဖြစ်ပြီးမှဒီမြို့ကြီးအဲ့မှာလည်းတက်ဝဲကြံဖြစ်တယ်။အာဒီလီနေနဲ့တော့မောင်ဝင်းကြီးတူတာပဲမှာတော့ဒါလီငါကျင်းတော့ဖြစ်တဲ့ဒီခုနောက်ပိုင်းတော့အတွေ့မူလို့မရတော့မဟုတ်ရှိနေတော့မတည်ရသေးဘူးကစား
ကျော်တော်ရင်းနေနေ့လယ်ပိုင်းကမဝင်းကြီးကျိုးတာကရဲစခန်းကိုတင်းယူခဲ့ပြီးဒီမနက်မှာစစ်တပ်စခန်းကိုတင်းယူခဲ့တာဖြစ်ကြောင်းပြောပါတယ်ကျော်တော်ရင်းနေ့မှာနောင်ချူမြို့နယ်ညောင်မရွာနဲ့အုံမခါရွာကြားစခန်းချနေတဲ့စစ်ကောင်စီတပ်ကို TNL နဲ့ MDY PDF ပူးပေါင်းတပ်တွေကမနက်6နာရီမှာတွားရောက်တိုက်ခိုက်ပြီးညနေ3နာရီအထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီကနေ့မှာတော့နောင်ချူဘက်ကဆက်သွယ်လို့မရတာကြောင့်တိုက်ပွဲအခြေအနေမသိရသေးကြောင်း TNL ရဲ့ပြည်ကြားရေးတာဝန်ခံကပြောပါတယ်ဒေသရင်းသတင်းမီဒီယာတချို့မှာတော့ MMDA တပ်တွေဟာမုံကိုမြို့အခြေစိုက်စစ်ကောင်စီတပ်ကိုဒီလ3ရက်နေ့မနက်9နာရီကစတင်ထိုးစစ်ဆင်တဲ့ကြောင်းဖော်ပြပါတယ် MMDA ကကျူကုတ်ပန်ဆိုင်ကိုသိမ်းပြီးပြန်လည်ထွက်ခွာချိန်မှာမုံကိုကစစ်ကောင်စီတပ်တွေကနေ့ရက်နေ့ညနေမှာပြန်လည်သိမ်းပိုက်လိုက်ကြောင်းနဲ့မုံကိုကတက်တဲ့ကျူကုတ်ဖက်ရောက်နေချိန်မှာ MMDA ကမုံကိုကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ကြောင်းဖော်ပြကြပါတယ်။မုံကိုဒေသကတိုက်ပွဲအခြေအနေတွေကိုမေးမြန်းနိုင်ဖို့အတွက် MMDA ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။နန်ခမ်းမုံကိုနဲ့ကျူကုတ်ဒေသဘက်တွေမှာဖုန်းလိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကိုလည်းဆက်သွယ်လို့မရဖြစ်နေတာပါ။ညီနောင်မမိတ်သုံးဘွဲ့ရဲ့တိတုံညာနှစ်ခုဆစ်စင်ရေးသတင်းစာမျက်နှာမှာတော့ဆစ်စင်ရေး9ရက်မြောက်နေ့အထိစခန်း62ခုကိုသိမ်းယူရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မနေ့တုန်းကနေပြည်တော်မှာကျင်းပတဲ့အစည်းအဝေးတွင်လက်တုံ့ပြန်တိုက်ခိုက်မဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ကချင်ပြည်နယ်မှာတော့မြစ်ကြီးနားမြို့နယ်လမုံစွတ်ကျေးရွာအနီးမှာဒီနေ့နေကင်းကစစ်ကောင်စီရင်နှန်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့သလိုဝိုင်းမော်မြို့နယ်စရုံးစူပေါင်းဂိတ်ကိုလည်းတိုက်ခိုက်ခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေကဖော်ပြပါတယ်။ KIA ပြည်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတိုက်ပွဲဖြစ်တဲ့သတင်းမရရှိသေးကြောင်းပြောပါတယ်။ဒါပေမဲ့စည်ရေးတင်းမမှုတွေရှိနေသေးဖြစ်ကြောင်းလည်းအခုလိုပြောပါတယ်။
အဲ့ဒီနေ့ကတော့ကျွန်တော်ခုတတိယတော့တရင်စုံသားမရသေးဘူးမရှိဘူးလို့ပြောတာတော့မဟုတ်ဘူးအဲဒီလူပြောနိုင်တဲ့တတိယနေ့မရသေးဘူးဖြစ်နေတာအဲ့ဒီကျွန်တော်တို့မိုက်စာပလင်းရတော့ငင်းပါတယ်အဲလေချောင်းကြီးလာပြစ်တယ်မရှိဘူးလက်နဲ့ချိတဲ့လာပြစ်တာတော့မရှိဘူးဒီနေ့တော့ဒါပေမဲ့အဲကျွန်တော်တို့ကတော့ဟိုစီးရဲ့ခြေနေအပြင်းမာနေတဲ့အတွက်အဲတတိယအနေထားနဲ့တော့နေပါတယ်
အော်တိုဘား31ရက်နေ့ကမြကြီးနားဗမော်ကားလမ်းပေါ်ကစစ်ကောင်စီတပ်ရဲ့ကန်တော်ရတပ်စခန်းကို KIA ကတင်ယူလိုက်တဲ့နောက်အော်တိုဘား31ရက်နေ့နဲ့နိုဝင်ဘာ1ရက်နေ့နှစ်ရက်ဆက်ပြီးတော့စစ်ကောင်စီဘက်က KIA ဌာနချုပ်လိုင်ဇာကိုဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ပြီးကချင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုတွေရှိနေချိန်မှာပဲသခိုင်းတိုင်းတွင်းကကောလင်းဝန်းစုကလေးတမူးနဲ့ကံကောမျိုးနယ်တွေမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ။